ထိုင်းမလေးရှားနယ်စပ်ဆုံခလာပြည်နယ်ထဲမှာမတ်လ26ရက်နေ့ကဖမ်းမိတဲ့မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံတဲကိုအထောက်အထားမဲ့ဝင်ရောက်လာသူအယောက်60ကျော်တဲ့က39ဦးဟာလူကုန်ကူးခံရသူတွေဖြစ်စစ်ဆေးတွေ့ရှိရတယ်လို့ထိုင်းအာဏာပိုင်တွေကပြောဆိုပါရဲအဲ့ဒီအထက်မှာအသက်6နှစ်ကနေ18နှစ်အကြာရှိတဲ့ရိုင်ဂျာ26ဦးပါဝင်ပါတယ်ဒီသတင်းကို VOA သတင်းတောက်မတ်အေးအေးမှာကဆက်ပြောပြပါလိမ့်မယ
်ထိုင်းမလေးနယ်စပ်ဆုံခလာပြည်နယ်ထဲမှာမြန်မာနိုင်ငံကနေဝင်ရောက်လာသူအထောက်ထားမဲ့60ကျော်ကိုပြီးခဲ့တဲ့ရက်ပိုင်းကပဲထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်ဒီထဲမှာအသက်မပြည့်သေးတဲ့ရိုဟင်ဂျာကလေးငယ်26ဦးပါဝင်မြန်မာနိုင်ငံကလာသူ39ဦးဟာလူကုန်ကူးခံရသူတွေဖြစ်ကြောင်းထိုင်းအနာပိုင်တွေကပြောဆိုခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ AFC လူသမားကူညီအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ
်သုံးကလာနေဒီမှာတရားမဝင်လမ်းကဝင်ရောက်လာတဲ့အဲကျွန်တော်မြန်မာနိုင်ငံသား62ဦးဟောနော်ဖန်စီခံထိပါတယ်အဲ့ဒီမှာ39ဦးကတော့ကျွန်တော်တို့လူကုန်ကူးခြင်းခံရတဲ့သူတွေကျေကျောင်းကျောင်းစစ်စစ်တွေ့ရှိရတယ်လို့ထိုင်းအာဏာပိုင်တွေဘက်ကပြောထားတာကိုကျွန်တော်တို့တွေ့ရပါတယ်။အဲဒီကမှကျွန်တော်အသက်6နှစ်မှကျွန်တော်19နှစ်အရွယ်ကြားပေါ့နော်ကျွန်တော်ရိုဟင်ဂျာ26ဦးပါဝင်ပါတယ်။ကျန်တဲ့သူတွေကတော့ကျွန်တော်တို့တရားမဝင်ရှေ့တောင်းလုပ်သွားရောက်လုပ်မဲ့မြန်မာနိုင်ငံသားတွေဖြစ်တယ်ပေါ့နော်တချို့လည်းမလေးဘူးပေါ့တချို့လည်းထိုင်းနေဘူးပေါ့
။သူတို့ကိုဖမ်းမိပြီးဌာနဆိုင်ရာအဖွဲ့ပေါင်းစုံက9ရက်ခန့်အကြာစစ်ဆေးပြီးတဲ့နောက်လူပုံခံရသူတွေဖြစ်ကြောင်းဆုံးဖြတ်ချက်ချခဲ့တာဖြစ်တယ်လို့လည်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ FED ကအလို့သမားရေးရာတာဝန်နဲ့ဦးမင်းဦးကလည်းအခုလိုပြောပါတယ်
။အဲ့လိုမျိုးလူပုံကူးမှုလို့လူမောင်းကူးလို့ဖြစ်တဲ့ဆိုလို့ရှိရင်သက်ဆိုင်ရာဌာနတွေကလာပြီးတော့စစ်ဆေးမှုယူတယ်။စစ်ဆေးမှုယူတဲ့အချိန်မှာဟိုလောက်ဝါကပါတယ်။ဖော်မော်လို့ခေါ်တဲ့လူကအရင်နေနေလူမှုကွန်ရီဌာနအကြီးကပါတယ်။ပြီးတဲ့အခါကျတော့ရဲပါမယ်။ပြီးတဲ့အခါကျတော့မှတခါကျွန်တော်တို့ဗာလဲအဲ့အေအေဒီဌာနကွဲဖြစ်တဲ့မြင့်နေလေးဆော့ဆော့ရပါမယ်အဓိကအဲ့ဒီလေးဌာနပါနော်လေးဌာနပါပြီးတဲ့အခါကျတော့မှသူကလူကုန်မှုရောက်တယ်မရောက်ဘူးဆိုတာဟိုဒီဌာနတွေကသူတို့ရတဲ့စစ်ချက်တွေကိုမူတည်ပြီးတော့မှကျွန်တော်ကပြောတဲ့ဟိုဆုံးဖြတ်ချက်ကိုချတယ်လူကုန်ကူးတဲ့လူတွေကိုတရားစွဲဆိုအရေးကြီးကိုပြစ်ချက်မှာသူတို့ဒီအဓိက
ထမ်းဆီးခံရသူတွေကိုတော့လူကုန်ကူးခံရသူတွေကိုထားတဲ့စံကြာမှာထားပြီးလူကုန်ကူးသူတွေကိုတရားဆွဲဆိုတဲ့အခါမှာတက်တည်ရေးဖြစ်ထွက်ဆိုဖို့ထားအောင်ဖြစ်တယ်လို့လည်းဦးမင်းဦးကပြောပါတယ်။
အဲ့လိုတက်တည်ဖြစ်ပြီးတော့သူတို့ကဟိုစားဒီတက်တည်ဖြစ်ဆိုတဲ့လောကမှာဗျာဒီတရားဆွဲဆိုတဲ့အခါကအမှုတွေပြည့်ရတိတို့ညားတော့မယ်လေ။
ဘလော့ဇင်မှာတော့လူကုန်ကူးမှုမှာပါဝင်ပတ်သက်နေတဲ့ထိုင်းစိုးရဌာနဆိုင်ရာဝန်ထမ်းတွေနဲ့ထိုင်းနဲ့မလေးရှားကိုပို့နေတဲ့လူကုန်ကူးတဲ့လမ်းကြောင်းတွေမှာပါဝင်ပတ်သက်နေသူတွေကိုဖော်ထုတ်ဖမ်းဆီးဖို့အတွက်လူကုန်ကူးခံရသူတွေကိုထိုင်းအနာပိုင်တွေကထိမ့်သိမ်းထားပြီးဆက်လက်စစ်ဆေးမှုတွေကိုလည်းလှုပ်ဆောင်နေပါရဲ့ရှင်။